တို့ပြမျိုးရှိဂျပန်အထက်တရားရုံးတရုံးကမြန်မာတရားဟာဒုက္ခတဲ့အဆင့်ဖြစ်ပေးလိုက်ပါပြီ။ဒုက္ခတဲ့အဆင့်လျှောက်ထားတာကိုတရားရေးဝန်ကြီးဌာနကညှင်းဆိုတာဟာပါတယ်ဆိုတဲ့အောက်ရုံးရဲ့ဆုံးဖြတ်ချက်ကိုအထက်တရားရုံးကအခုအတည်ပြုပေးလိုက်တာပါ။အသက်52နှစ်အရွယ်ရှိအဲ့ဒီမြန်မာအမျိုးသားဟာမြန်မာစစ်အစိုးရအတွက်မလိုလားအသူဖြစ်ကြောင်းထင်ရှားတယ်လို့အထက်တရားရုံးရဲ့တရားသူကြီးတိုရှီယာကီဟာရာဒါကပြောဆိုပါတယ်။လုံခြုံရေးစိုးရိမ်ရလို့အဲ့ဒီလူရဲ့နာမည်ကိုတော့မဖော်ထုတ်ပါဘူး။မြန်မာပြည်မှာ1988ခုနှစ်အစိုးရစန့်ကျင်ရေးလှုပ်ရှားမှုကြီးမှာသူပါဝင်ခဲ့ပြီးဂျပန်ပြည်ကိုရောက်ရှိလာခဲ့တာပါ။ဂျပန်အထက်တရားရုံးရဲ့အဲ့ဒီစီရင်ချက်နဲ့ပတ်သက်ပြီးဂျပန်တရားရေးဝန်ကြီးဌာနကအယူခံဝင်အောင်မလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။